စီရင်နေကအဲစစ်သွေးကြွကိုချင်မွေးရမှာစစ်ပတ်ဆိုင်ရာအကူအညီပေးရသွားဖို့ဂျာမနီလွှတ်တော်ကတခဲနဲ့မဲခွဲဆုံးဖြတ်လိုက်ပါတယ်။ပြီးခဲ့လာတဲ့ပဲရစ်မြို့မှာအကြမ်းဖက်တိုက်ခိုက်မှုတွေကြုံခဲ့ရပြီးတဲ့နောက်ပြည်ထောင်နိုင်ငံကအကူအညီပေးဖို့ပန်ချချက်ကိုတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။အဲစစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့ညွန်မောင်းတပ်ဖွဲ့တွေအတွက်ဖရီဂိတ်စစ်သင်္ဘောတစ်စင်းလောင်စာဖြစ်ပေမဲ့လေယာဉ်တစ်စင်းတိုနေဒိုထောင်လိုင်းချက်တက်လေယာဉ်အနေနဲ့စစ်တီ1200တိဆေးလွတ်ဖို့ဂျာမန်လွှတ်တော်မှာထောက်ခံမဲ့445မဲကန့်ကွက်မဲ146မဲနဲ့ဒီကနေ့ပဲတည်ပြုလိုက်တာပါ။နိုဝင်ဘာလ17ရက်နေ့ကပဲရစ်မြို့မှာအကြမ်းဖက်တိုက်ခိုက်မှုတွေကြုံခဲ့ရပြီးနောက်မှာပဲအဲစစ်သွေးကြွအဖွဲ့ကိုတိုက်ခိုက်မှုတွေတွန်းမြင့်မှုပြင်သစ်သမ္မတဖရန်ဆွာအိုလန်းကနိုင်ငံတကာတိုင်ဝမ်ကိုပန်ကြားခဲ့တာပါ။ AS ဖွဲ့ကတော့လူပေါင်း130လောက်သေဆုံးတဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာထားပါတယ်။ယူရိုနိုင်ငံက AS စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့ဗြိတိန်နိုင်ငံကလည်းလွှတ်တော်ကတည်ပြုချက်ရခဲ့ပြီးနောက်မှာပဲဂျာတာဘင်းတွေကစီးရဲနိုင်ငံနဲ့ပြည်မှတ်တွေကိုတိုက်ခိုက်မဲ့စစ်စင်ရေးအတွက်တပ်လီရင်တွေကိုထပ်မံပြေးပို့ခဲ့တာပါ။အမေရိကန်ပြည်ထောင်စုကလည်းစီးရဲနိုင်ငံတွေကစစ်သွေးကြွတွေကိုတိုက်ခိုက်ဖို့အထူးတပ်ဖွဲ့တွေဆစ်လို့ရေးသမ္မတဘရက်အိုဘားမားကလည်းသဘောတူလက်ခံထားပါတယ်။